ကုလသမဂ္ဂရဲ့ညီညာရေးတပ်ဖွဲ့ဝင်43ယောက်ဟာစီးရီးယားနဲ့အစ္စရေးနိုင်ငံနေဆက်မှာလက်နက်ကင်တပ်ဖွဲ့တစ်ဖွဲ့ရဲ့ဖမ်းဆီးသွားတာကိုခံခဲ့ရပြီးနောက်ထပ်တခြား81ယောက်ဟာဆိုလို့ရှိရင်လည်းနေဆက်ဖြတ်ကျော်တဲ့နေရာအနီးမှာသူတို့ရောက်ရှိနေတဲ့နေရာကနေမထွက်ခွာနိုင်ပဲဖြစ်နေတယ်လို့ကုလသမဂ္ဂကကြာသပတေးနေ့မှာပြောဆိုပါတယ်။ Islamic El Nasra Front Islamic El Nasra တပ်ဦးလို့ခေါ်တဲ့စစ်သွေးကြွအဖွဲ့ဟာဗိုလ်ထူးနေမှာနေဆက်စခန်းကိုဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပါတယ်။ကုလသမဂ္ဂတပ်ဖွဲ့တွေကိုဖမ်းဆီးသွားတဲ့အဖွဲ့ဟာတော့ဘယ်အဖွဲ့လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးဖမ်းဆီးခံလိုက်ရတဲ့ကုလသမဂ္ဂညီညာရေးတပ်ဖွဲ့တွေပြန်ပြီးတော့လွတ်မြောက်ဖို့အရေးနဲ့တခြားတပ်ဖွဲ့ဝင်တွေလွတ်လပ်စွာသွားလာနိုင်စေဖို့အတွက်လှုပ်ဆောင်နိုင်တဲ့နည်းလမ်းမှန်သမျှကိုကြိုးပမ်းသွားမှာဖြစ်တယ်လို့ကုလသမဂ္ဂကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံအတွင်းတပုံတပ်ဖွဲ့တွေအစ္စလာမစ်အစွန်းရောက်စစ်သွေးကြွတွေနဲ့အစိုးရတပ်တွေကြားဖြစ်ပွားနေတဲ့ပြင်းထန်တဲ့တိုက်ပွဲတွေဟာမကြာခဏဆိုသလိုနေဆက်အထိရောက်လာတတ်ပြီးတော့မော်တာကြီးစံတွေဟာဂိုလန်ကုန်းမြစ်ပချံအစ္စရေးထိန်းချုပ်ထားတဲ့နေဆက်မှာရှိတဲ့ကုလသမဂ္ဂစခန်းနေနာထိကျလာလိမ့်ရှိတတ်ပါတယ်ခင်ဗျာ။